င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kilohertz 1653ညာညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာ kilohertz 1953ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ဆိုင်နေကန်ဒါကျမ်းမာနေမှာလူမှုဘဝစဉ်ပြေမှာ
ဗဒရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတော့နေကြရတဲ့ဆိုတာလူတိုင်းသိပါပဲဒီလိုမျှဝေစားတော့ကြတဲ့အခါစားတော့မှုမမကန္နာတွေစားတော့မှုအချိန်မတော်တာတွေကြောင့်ကျမရေထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျမရေနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြောင်းပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတရှိများရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြောင်းပေးချက်ကဏ္ဍမှာအစာချက်သည့်ကိုအင်္ဂါရများကိုဆောက်လျှောက်ပါဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတရှိများရှင်အစာချက်တဲ့ကိုအင်္ဂါရတွေကိုဆောက်လျှောက်ကြရမှာဖြစ်တယ်။အစာမျိုးစုံကိုအစာအိမ်ထဲကိုမထည့်ကြဖို့သတိပြုရမယ်။တထိုင်တည်းနဲ့အစာမျိုးစုံကိုစားလေရှိတဲ့သူတွေဟာကိုယ့်ကိုယ်ကိုဒုက္ခရောက်အောင်လုပ်နေတဲ့လူတွေဖြစ်တယ်။မိမိတို့ရှေ့မှာချထားတဲ့အစာတွေဟာအရသာကောင်းတဲ့အစာတွေဖြစ်ချင်းတဲ့လူတို့နဲ့တဲ့တဲ့အစာတွေဖြစ်ဖို့ပို့ပြီးတော့အရေးကြီးပါတယ်။အထဲမှာဘယ်လိုဖြစ်ပျက်နေတာကိုဖွင့်ကြည့်ဖို့တကားပေါက်တွေအစာအိမ်မှာမရှိတဲ့အတွက်လူတို့ဟာကြိုးကြောင်ဆင်ခြင်ပြီးတော့အစာတွေကိုစားသုံးကြရမှာဖြစ်တယ်။အစာစားပြီးတဲ့အချိန်မအီမသာခံစားလာရလို့ရှိရင်အမျိုးစုံသောအစာတွေကိုတထိုင်တည်းမှာစားမိတဲ့အတွက်ကြောင့်ခံစားရတဲ့အကျိုးဆက်ဖြစ်တယ်ဆိုတာသိရမယ်။ပျော်ရွှင်သားရတဲ့အသက်တာနဲ့လောရှားသွားလာနိုင်ဖို့အစာချက်တဲ့ကိုအင်္ဂါတွေဟာအရေးပါလာပါတယ်။ဘယ်အရာကိုအစာအဖြစ်စားသုံးရမှာကိုဝေဖန်ပိုင်းခြားနိုင်တဲ့အသိဉာဏ်တွေကိုဖျားသခင်ပေးသနာတော်မူပါတယ်။ဘယ်အစာဟာလူတို့နဲ့တည့်ပြီးဘယ်အစာဟာလူတွေကိုဒုက္ခပေးတယ်ဆိုတဲ့အချက်ကိုအသိဉာဏ်ရှိတဲ့လူသားတွေဖြစ်တဲ့ကျမတို့ဟာမလေ့လာသင့်ဘူးလား။အချင်းပေါက်နေတဲ့အစာအိမ်ကိုပိုင်ဆိုင်ထားတဲ့သူတွေမှာမကြည်လင်မချိုသာတဲ့သဘောထားရှိတတ်တယ်။အရာခတ်သိမ်းတို့ဟာသူတို့နဲ့ဆန့်ကျင်နေတဲ့အောင်ဖြစ်ပြီးစိတ်တူနေတတ်တယ်။အေးအေးချမ်းချမ်းဖြစ်လို့လို့ရှိရင်ကျန်းမာတဲ့အစာအိမ်ကိုပိုင်ဆိုင်ခွင့်ရအောင်လုပ်ဖို့အရေးပါလာပါတယ်။သောတရှိများရှိတစ်ချိန်တည်းတစ်ထိုင်တည်းမှာအမျိုးစုံသောအစာတွေကိုမစားသုံးသင့်ဘူး။အစာကျူးချင်းကိုဖြစ်စေရုံသာမကအစာမကြေတဲ့ရောဂါကိုလည်းဖြစ်စေနိုင်တယ်။အစာစားချိန်မှာသစ်သီးတွေနဲ့ဟင်းဒီဟင်းရွက်တွေကိုရောပြီးစားခြင်းဟာမကောင်းပါဘူးအစာကြေချက်မှုအားချို့တဲ့လို့ရှိရင်အဲ့ဒီအရာနှစ်ခုကိုရောပြီးစားလိုက်ခြင်းကြောင့်စိတ်ကြယောဂါကိုဖြစ်စေပြီးစိတ်ပိုင်းဆိုင်ရာလှုပ်ဆောင်မှုတွေကိုအားနည်းစေပါတယ်တစ်သီးတွေနဲ့ဟင်းဒီဟင်းရွက်တွေကိုတီချာခွဲပြီးတော့စားရင်ပိုကောင်းပါတယ်မနေ့စားနေ့လယ်စားနဲ့ညစားတွေဟာမထက်သင့်ပါဘူးအစာအစာတစ်မျိုးတည်းကိုနေ့စဉ်မစားသုံးသင့်ပါဘူးအစာအစာမထမှတာလေစားတော့တဲ့အခါမြိန်ရှက်ပြီးတော့ခန္ဓာကိုယ်အတွက်လည်းပိုးပြီးတော့ အာဟာရနဲ့ပြည့်စုံပါလိမ့်မယ်။သောတာရှင်များရှင်သင်တို့ရဲ့အိမ်မှာအစားအစာပြင်ဆင်ခြင်းအလုပ်ကိုအကောင်းဆုံးကူညီပေးနိုင်တဲ့အစီအစဉ်တွေထားရှိဖို့လိုအပ်ပါတယ်။ပုဂ္ဂိုလ်တဦးဟာညအချိန်မှာဖြတ်တတ်တဲ့အတွက်အတွေ့အကြုံရှိတဲ့သမားတော်တဦးကခမားစားတဲ့အစာတွေကိုကျွန်တော်သတိထားမိတယ်။ထမင်းစားတဲ့အခါတိုင်းမှာခမားစားတာအမျိုးစုံလုံးနဲ့တစ်သီးတွေကိုဟင်းသီးဟင်းရွက်နဲ့ရောစားတော့အစာအိမ်အချိန်ပေါက်တာပေါ့။သွေးလည်းမတန့်တော့ဘူးပေါ့။ဒါအပြင်အစာမကြေတော့စိတ်လည်းမကြည်လင်ဘူးပေါ့လို့ပြောပြဘူးပါတယ်။ကိုခန္ဓာမှာရှိတဲ့အင်္ဂါအစိတ်ပိုင်းအသီးသီးကိုအရေးတယူထားရမယ်ဆိုတဲ့အချက်ကိုနားလည်သင်ပါတယ်။အစာကိုရွေးချယ်စားသုံးတဲ့အခါမှာကြောင်ကျိုးစီလျော်မှုအပေါ်မှာအခြေပြုပြီးတော့ဆင်ခြင်သုံးသပ်ရမှာဖြစ်တယ်။အစာအစာတွေမှာတာမန်အားဖြင့်တခြားအထည်များလေးရှိတယ်။ကိတ်မုတ်တွေ၊ပူတင်းတွေ၊ထောပမုတ်ဂျယ်လီယိုဘူးတွေဟာအစာမကြေယောဂါရဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်။အထူးသဖြင့်နွားနို့တခြားနဲ့ဥတွေကိုအဓိကထားပြီးရောစပြုလုပ်ထားတယ်။ပူတင်းကျဲဥနို့ပေါင်းတွေဟာကျန်းမာရေးကိုထိခိုက်စေတယ်။နို့နဲ့တခြားကိုအတိုင်းဆမဲ့ယောဘီစားသုံးခြင်းကိုရှောင်ကျဉ်သင့်တယ်။တချို့ပုဂ္ဂိုလ်တွေဟာကျန်းမာရေးပြုပြင်ပြောင်းလဲမှုအတွက်ကောင်းတယ်လို့ထင်ပြီးနွားနို့ကိုတခြားများများနဲ့ပေါက်ပြီးတော့သုံးဆောင်တတ်ကြတယ်။ဒါပေမဲ့နွားနို့နဲ့တခြားရောပြီးတော့တောက်သုံးခြင်းဟာအစာအိမ်ထဲမှာအချင်းပေါက်စေပြီးတော့ကျန်းမာရေးကိုထိခိုက်စေပါတယ်။ငရုတ်ကောင်းမုန့်နဲ့အချိုးပွဲတွေကိုဇပွဲပေါ်မှာပြင်ဆင်ခြင်းနဲ့လေလေကျန်းမာရေးအတွက်ပိုပြီးကောင်းလေလေဖြစ်ပါတယ်။ရောရှက်ရှုပ်ထွေးတဲ့အစာတွေဟာလူရဲ့ကျန်းမာရေးကိုထိခိုက်စေတယ်။အသိဉာဏ်ကင်းမဲ့တဲ့တိရစ္ဆာန်များတောင်မှလူသားတွေစားနေတဲ့အဲ့ဒီလိုအစာတွေကိုဘယ်အခါမှမစားပါဘူး။စမ်းကြဲပြီးရှုပ်ရှုပ်ထွေးထွေးရောရှက်ထားတဲ့အစာတွေဟာကျန်းမာရေးကိုထိခိုက်စေပါတယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှကျန်းမာရေးအတွက်အကြံပေးပြင်ပြလိုက်ပါလိမ့်ရှင်။ဒေါက်တာရှင်များရှင်းလင်းချမ်းမြေ့ကြပါစေရှင်။
จองลีซีตะกอดตเปลี่ยนหยอดซีจีเรนีตองบอเตซอนตูจองลีโนเยชูตเกลูรีตเวตูลีเปกาบูลองเนตูนะลองนาซีเตโกสเตกาเวโนเกเกเตเปกาเดียวนูไปวิมาลบโอมิตตาရှင်ออติสาရှင်ดุบวาเหมาะเล่เจตฤตุเพสีกาตะโพทาวระจาเรเกเซตคูมาลูรีตเวตูลิบีกาปูลองเนตุนะลองตาซีเตเยอะเดโกต้ายจวยไนบุตโตมยาเรบาลีมองกบาลูรีตเวตูลิบีลูโยชาเรปิงเกเล่นเดียวกูไปวิ่งมาลบโอมิตตาရှင์อ๋อติสาရှင์ดุบวาเหมาะเล่เจตฤดุเพสีกาตะโพทาวระเมสีดีมองกบ
าตอดา ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နာတော်တာဆင်ရင်ခွန်အာယူကြပါစို့။
ကျွန်တော်တို့ရှင်များကျမ်းမာ၍ပျော်ရှင်ကြပါစေတော့ယနေ့မွန်မြတ်လာတော်နေ့တင်ပါဆိုလို့ရှိရင်ပြန်လည်ပြီးတော့မိတ်ဆွေတို့နဲ့အတူနာတော်တာဆင်ခွင့်ဒေသနာကိုဟောပြောခွင့်ရတဲ့အတွက်ကြောင့်ကျေးဇူးတင်ပါတယ်ဒီနေ့ချက်တော်မိတ်ဆွေတို့ကိုဓမ္မဒေသနာကနေမှပြောသွားမှာကတော့တရားစီရင်ခြင်းအတွက်ပြင်ဆင်နိုင်ရသခင်ယေရှုထံလာပါဆိုတဲ့သတင်းစကားကိုပြောသွားမှာဖြစ်ပါတယ်ဒီနေ့ကျွန်တော်တို့တရားစီရင်ခြင်းအတွက်ပြင်ဆင်ဖို့ရန်အတွက်เนาะကျွန်တော်တို့လောကရဲ့တရားစီရင်ခြင်းမဟုတ်ဘူးနော်ကောင်းကင်နိုင်ငံတော်ဖရာရဲ့တရားစီရင်ခြင်းမှာတို့ကျွန်တော်ပြင်ဆင်နိုင်ဖို့ရန်ဒီနေ့ဘယ်သူကိုဒီဒီမှာသွားရမလဲတရားစီရင်ခြင်းမှာလွန်မြောက်ဖို့ရန်အတွက်ကျွန်တော်ဘယ်သူဒီကိုသွားရမလဲရှင်းနေကြီးဖြစ်တဲ့ကျွန်တော်တို့ကသခင်ယေရှုတင်ကိုသွားဖို့ဖြစ်ပါတယ်။ဒါကြောင့်ယေရမိခန်းကြီး31ငယ်33မှာနောင်ကာလအခါဤသေးလအမျိုးသားတို့၌ငါပေးအပ်သောဝိညာဉ်တရားဟုမူကားထာဝရဘုရားသည်ငါ၏ပညတ်တရားကိုထိုသူတို့အတွင်းထဲသို့သွင်းမည်သူတို့နှလုံးပေါ်မှာရေးထားမည်ငါသည်သူတို့ဤဖျားဖြစ်မည်သူတို့သည်လည်းငါဤလူဖြစ်ကြလိမ့်မည်ဆိုပြီးတော့ဖော်ပြထားပါတယ်တကယ်သိကောင်းတဲ့ကြံချက်ဖြစ်တယ်ကျွန်တော်တို့အတ္တတာရဲ့ရှင်ဘုရင်လမ်းပြရှင်ထောင်းမရှင်နဲ့ကယ်တင်ရှင်ဖြစ်ရန်ကိုတော်ကိုကျွန်တော်တို့ကခေါ်ဖိတ်သင့်ပါတယ်ကိုတော်ကကျွန်တော်တို့ထဲမှာမိမိရဲ့ဖြောင်းမခြင်းကိုထားပေးပါတယ်အဲ့ဒီတားမကပဲနဲ့စကားတော်ကိုကျွန်တော်တို့ကနားထောင်နိုင်ရန်ကျွန်တို့ရဲ့အတ္တတာကိုပြောင်းလဲစေပါれအသိမွေးဖွားခြင်းကိုဖြစ်စေတဲ့တန်ရှင်းသောဝိညာဉ်တော်ကိုလည်းပေးတော်မူပါれဘဝဟောင်းပျောက်ကွယ်သွားပြီးတော့ဘဝအသိဖြင့်ကျွန်တော်အသက်ရှင်လာမယ်တကောတော်အားဖြင့်သခင်ယေရှုရဲ့ဖြောင်းမှတ်ခြင်းမျိုးကိုကျွန်တော်တို့ကစတင်လာပါれတရားစီရင်ခြင်းအတွက်တမန်ကျမ်းစာကသတင်းကောင်းဖြစ်နေပါれဒါကြောင့်မျိုးကြီးတစ်မျိုးရဲ့လမ်းမကြီးပေါ်မှာလို့ရှိရင်အမျိုးသမီးတစ်ဦးအားလို့ရှိရင်လမ်းလျှောက်လာပါれသူမတိုက်နေတဲ့သခင်တပုတ်ကြားလိုက်တဲ့ခါမှာလို့ရှိရင်အဲ့ဒီအတန်ထွက်လာတဲ့အိမ်ထဲသို့သူမကဝင်လိုက်တယ်။မကြခင်မှာဆိုလို့ရှိရင်အသင်းအုပ်ဆရာကဆိုရှင်တော့တရားပလင်ပေါ်မှာဆိုရှင်တရားစာဟောတယ်။အသင်းအုပ်ဆရာတရားစာဟောတာကတော့တမန်တော်ဝိထုခန်းကြီးဆက်ခွန်ငယ်31ကိုဖတ်လိုက်ပါတယ်။အဲ့ဒီကျမ်းချက်ကလူသားများအားတရားစင်မြင့်မြင့်နေ့ရက်အကြောင်းဖြစ်ပါတယ်။တရားစင်မြင့်မြင့်အကြောင်းကိုသူမကြားခြင်းဆုံးလုံးဝအဲ့ဒါတရားစင်မြင့်ခြင်းအကြောင်းကိုလုံးဝမကြိုက်ဘူး။ဒါကြောင့်စိတ်လည်းမဝင်စားဘူးအဲ့တော့ကြောင့်သူမတို့ရှင်ရင်ပြန်ထွက်သွားခဲ့တယ်နော်တို့ပြင်မဲ့လည်းညမှာဆိုလို့ရှိရင်သူမလုံးဝအိတ်ဖို့ကြိုးစားပြင်မဲ့လုံးဝအိတ်မပြောဘူးသူမစဉ်းစားနေတာကဘာအကြောင်းအရာကြီးကသူမထဲမှာဝင်လာလဲဆိုတော့အဲ့ဒီတရားစီရင်ခြင်းအကြောင်းကိုသူမအမြဲစဉ်းစားနေမိတယ်ဒါနဲ့သူကတော့ရှင်ရင်ကျွန်မမပြင်ဆင်ရသေးဘူးကျွန်မမပြင်ဆင်ရသေးဘူးဆိုပြီးတော့သူမရဲ့စိတ်ထက်ကလည်းသို့လောအတန်နေမိလာတယ်ဒါနဲ့သူမအိမ်မှာလို့ရှိရင်သူ့အဖိုးရဲ့နာယီရှိတယ်။အဲ့ဒီနာယီကလည်းသူ့ရဲ့နာယီတန်ကထိုးတိုင်းထိုးတိုင်းတီတော်ဆိုအချိန်တန်အတန်ပေးတယ်။ဒီခါမှာသူမကအဲ့ဒီနာယီတန်ကိုကြားရတဲ့ခါမှာတီတော်ဆိုတဲ့အတန်မဟုတ်တော့ဘဲနဲ့ဘာလို့ပြောထားလဲဆိုတော့စီရင်စစ်စင်းစီရင်စစ်စင်းဆိုပြီးတော့ကြားနေရတယ်တဲ့သူမရဲ့နားထဲမှာအဲ့ဒီခါမှာလို့ရှိရင်သူမအိမ်လို့လည်းမပြောဘူးအဲ့ဒီတရားစီရင်ခြင်းအတွက်သူမရဲ့စိတ်ကိုတုန်လှောက်ချောက်ထားစီတယ်။အဲ့ဒီကမှသူမတို့ရှင်အသိအုပ်ဆရာဖုန်းဆက်နိုင်ဖို့ရန်အတွက်သူမရဲ့ဖုန်းစာအုပ်ကိုဖွင့်လိုက်တဲ့ခါမှာအာအဲ့ဒီအသိအုပ်ဆရာရဲ့ဖုန်းနံပါတ်ကိုသူမတွေ့တယ်။အဲ့ဒီကမှသူမဖုန်းကိုကောက်ကင်လိုက်ပြီးတော့သိအုပ်ဆရာကိုဖုန်းဆက်လိုက်တယ်။ကျမတို့ရှင်ဆရာတရားဟောနေချိန်မှာထွက်သွားတဲ့သူဖြစ်ပါတယ်တဲ့။ကျမအစင်သိမရှိဘူးတဲ့။တရားစီရင်ခြင်းအကြောင်းကိုဆရာကဟောကြားတဲ့ခါမှာကျမနားမထောင်ချင်လို့ထွက်သွားခဲ့တယ်တဲ့။ဒါမဲ့ယခုမှလို့ရှိရင်ကျမအဲ့လိုမပြောဘူးတဲ့ကျမအဲ့တရားစီရင်ခြင်းအတွက်အစင်သိမရှိဘူးတဲ့ဒါကြောင့်ကျမကိုကူညီနိုင်မလားလို့ပြောလိုက်ပါတယ်ချစ်တော်မိတ်ဆွေတရားစီရင်ခြင်းကိုကျွန်တော်တို့ကကြောက်ရွံ့တုန်လှုပ်ခြောက်ထားတဲ့အခါမှာတနာကျင်နာစွာနဲ့သခင်ယေရှုပါလို့ရှိရင်သူ့ထံသို့ချဉ်းကပ်ရန်ကျွန်တော်တို့ကိုဖိတ်ခေါ်နေပါတယ်ဖိတ်ခေါ်လည်းရှိပါတယ်ဒါကြောင့်သခင်ယေရှုကကျွန်တော်တို့ရဲ့မိတ်ဆွေဖြစ်ပါတယ်ဂျေဇုတော်အားဖြင့်ကျွန်တော်တို့အားတရားစီရင်ခြင်းကိုကြောက်ရွံ့စရာမလိုတော့ဘူးသခင်ယေရှုကိုအားကိုးမယ်ဆိုလို့ရှိရင်အပြစ်စီရင်ခြင်းနဲ့ကျွန်တော်တို့ကတော့ရှင်ကင်းလို့မှာဖြစ်ပါတယ်။ဒါကြောင့်တန်ရှင်းသောဝိညာဉ်တော်ရဲ့တကောတော်ကြောင့်စုံလင်တဲ့ဘဝတိတို့ကျွန်တော်တို့ကတော့ရှင်ကူးပြောင်းစေပါတယ်။အသစ်ဖန်ဆင်းခြင်းခံရတဲ့တတဝါဖြစ်လာပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတရားစီရင်ခြင်းအတွက်ကျွန်တော်တို့ ပြင်ဆင်ထားနိုင်ဖို့ရန်ပထမအဆင့်အနေနဲ့ကတော့သခင်ယေရှုထံသို့လာပြီးတော့ကျွန်တော်တို့ရဲ့ကိုယ်စားကျွန်တော်တို့ရဲ့ကိုယ်စားအဖြစ်ကိုတော်ရဲ့အသက်ကိုကျွန်တော်တို့ကလက်ခံရမှာဖြစ်ပါတယ်ဒုတိယအဆင့်ကတော့ယေရှုတော်နဲ့တကူတော်အဖြစ်ကျွန်တော်တို့ရဲ့အပြစ်များကိုဝန်ချတောင်းပန်ပြီးတော့စွန့်လွတ်ရမှာဖြစ်ပါတယ်တတိယအဆင့်ကတော့တန်ရှင်းသောဝိညာဉ်တော်ပေးတော်မူမဲ့ဘဝအသက်ကိုကျွန်တော်တို့လက်ခံရမှာဖြစ်ပါတယ်ဒါကြောင့်ယုံကြည်ခြင်းအပြည့်ဝနဲ့သခင်ယေရှုတန်ကျွန်တော်တို့လာမယ်ဆိုရင်ကျွန်တော်ရဲ့ဘဝဟောင်းတာဆိုရှင်ပျောက်ကွယ်သွားပြီးတော့သခင်ခရစ်တော်ရဲ့တကူတော်အားဖြင့်ကျွန်တော်တို့ကဆိုရှင်ဘဝအသက်တို့ကူးပြောင်းရမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကိုလိုက်လဲစွာလက်ခံရန်သခင်ယေရှုကစောင့်မျှော်လျက်ရှိပါတယ်ဒါကြောင့်အလိုတော်ကိုဝန်ခံပြီးတော့ကျွန်တော်တို့ကသခင်ခရစ်တော်ဒီကိုလာပြီးတော့သခင်ခရစ်တော်ရဲ့အလိုတော်ကိုလိုက်လျှောက်သက်ရှင်ကြပါစို့လို့ဆုတောင်းဆန္ဒပြုရင်းနဲ့နေကုန်ချုပ်ပါတယ်အားလုံးဖျားကောင်းကြီးတွန်လောင်းချပေးပါစေအထက်ကောင်းငယ်ပေါ်၌တည်ရှိမှုတော်ဖပါဗျာယနေ့တရားစီရင်ခြင်းအတွက်ပြင်ဆင်နိုင်ရန်သခင်ယေရှုထံလာပါဆိုတဲ့သတင်းစကားကိုကြားနာခဲ့ရပါ၏ယနေ့ချစ်တော်မိတ်ဆွေများအားလုံးတို့သည်ဤသတင်းစကားကိုနားထောင်ကြားရတဲ့အခါမှာမိမိကိုယ်ကိုမိမိအသက်တာကိုဆင်ခြင်ပြီးတော့ဖြူစင်တန်ရှင်းသောအသက်တာကိုရဖို့ရန်အတွက်ဝိညာဉ်တော်ရဲ့အပြောင်းအလဲကိုခံစားနိုင်ဖို့ရန်အတွက်သခင်ယေရှုထံမှာအရောက်လန်းလာပြီးတော့မိမိရဲ့ဘဝတတကိုပုံအပ်ပြီးအသက်ရှင်ရသောခွင့်ကိုပေးတော်မူကြောင်းတပည့်တော်တောင်းသင်ခရစ်တော်၏နာမတော်ကိုပြည့်စုံပါစေ။အာမင
်။ It's a free man at the yard. ကောင်းရမပေါ်ရမရှိဘွား참마운은 우디르예시 말레발스베냐 레드나임레레 고롱보 니야트쿠 라이샤제 야면예 메인차레스가 숨지스왔다 원타마니
ကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမာပျော်ရွှင်မှုအပေါင်းနဲ့ပြည့်ဝကြပါစေလို့ရှေးဥစွာဆန္ဒပြုလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေဒီလဟာခရစ်မတ်လဖြစ်တဲ့အတွင်းခရစ်မတ်နဲ့ပတ်သက်တဲ့ပုံပြင်လေးတွေနားထောင်ကြရအောင်နော်ဒီနေ့ဒေါ်လေးလလပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့ခရစ်မတ်လက်ဆောင်ဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေဟိုးရှေးရှေးတုန်းကဖျားသခင်ကိုကြောက်ရွံ့ရိုသေပြီးဖျားရှင်ကိုယုံကြည်ကိုးစားတဲ့အတွေ့ဖျားရှင်ရဲ့နှလုံးသားနဲ့တွေ့ထိတဲ့ယောသားနဲ့မာရိဆိုတဲ့ဇနီးမောင်နှံနှစ်ဦးရှိတဲ့ကွယ်သူတို့နှစ်ဦးမှာတကောင်စီရင်စစ်တဲ့အချိန်ရောက်တော့သူတို့ရဲ့ရက်ရွာဖြစ်တဲ့ဘက်လင်မြို့ကိုပြန်ကြရတာပေါ့အဲ့ဒီအချိန်မှာဇနီးတဲ့မာရိဟာကိုဝန်အရင်အမှရှိနေပြီပေါ့ကွယ်တူလေးတူမလေးတို့ရေ အင်မတန်ချမ်းအေးလှတဲ့ညလေးတညမှာမာရီဟာခလေးလေးမွေးဖွားလာတဲ့မွေးဖွားလာတဲ့ခလေးလေးရဲ့အမည်ကိုယေရှုလို့မှဲ့ခေါ်တဲ့ကွယ်ယေရှုဆိုတဲ့အတိတ်ဘယ်ကတော့လူအပေါင်းတို့ကိုကယ်တင်မဲ့ကယ်တင်ရှင်ဖြစ်တဲ့ကွယ်ဒီကယ်တင်ရှင်ယေရှုသခင်မွေးဖွားလာတယ်ဆိုရင်ပဲအရှိအနောက်တောင်မြောက်အရက်လေးမျက်နာကလူဒန်းစားမရွေးအဆင့်အတန်းအသီးသီးဟာကယ်တင်ရှင်ယေရှုစီကိုလက်ဆောင်အသီးသီးယူလာကြပြီးပူဇော်ဆက်ကပ်ကြတဲ့ကွယ်အနီနာပတ်ဝန်းကျင်ကလူဒန်းစားအသီးသီးလည်းရှိသမျှနဲ့လက်ဆောင်လေးတွေလာပေးကြတာပေါ့ကွယ်လာပေးတဲ့သူတွေထဲမှာကလေးသူငယ်လေးတွေလည်းပါကြတဲ့အဲ့ဒီကလေးသူငယ်လေးတွေလည်းသူတို့မှာရှိတဲ့တံပိုးထားတဲ့လက်ဆောင်လေးတွေအလူအရက်သွားပေးကြတဲ့ကွယ်တူလေးတူမလေးတို့ရေအဲ့ဒီဘက်လင်မြို့နားမှာရှိတဲ့ရွာလေးတရွာမှာမုတ်ဆိုးမကြီးတယောက်ရှိတဲ့အဲ့ဒီမုတ်ဆိုးမကြီးမှာအင်မတန်ချစ်တဲ့သမီးလေးတယောက်ရှိတဲ့မုတ်ဆိုးမကြီးဖြစ်တဲ့အတွက်ဆင်းရဲရှာတဲ့ကွယ်သူသမီးလေးနာမည်ကတော့ဒီဒီလို့ခေါ်တယ်လေဒီဒီလေးဟာသူလဲတခြားသူငယ်ချင်းတွေလိုယေရှုလေးကိုလက်ဆောင်ပေးချင်တာပေါ့ကွယ်ဒါပေမဲ့သူတို့ကအင်မတန်မှဆင်းရဲတော့ပျက်စီးလည်းမရှိဝယ်စရာပိုက်ဆံလည်းမရှိဘူးပေါ့ကွယ်ဒီဒီလေးကိုသူ့အမေကသမီးရဲ့မိမေတို့မှယေရှုသူငယ်တော်လေးကိုလက်ဆောင်ပေးဖို့ဘာမှမရှိပေမဲ့ဝမ်းမနည်းပါနဲ့ကွယ်ဖယားသခင်စီမှာတောင်းရင်ဖယားသခင်ပေးပါလိမ့်မယ်လို့ပြောတဲ့ဒီဒီလေးလည်းသူ့အမေအကြံပေးတဲ့အတိုင်းဆုတောင်းတော်တာပဲတဲ့ကွယ်သူခဏခဏဆုတောင်းတော်တာပေါ့ဒူလေးဒူမလေးတို့ရေတနေ့တော့ဒီဒီလေးဟာဟိုးလေခွင်းထဲကိုစိတ်ညစ်နေတာကိုပြေပြောက်ဖို့ထွက်သွားတဲ့ကွယ်လက်ခွင်းပြင်ထဲမှာသွားထိုင်ပြီးမျက်ရည်တွေစီးကျပြီးဆူတောင်းနေတဲ့သူဆူတောင်းပြီးလို့မျက်စိဖွင့်လိုက်တဲ့ဆိုရင်ပဲသူ့ရဲ့အရှိမအင်မတန်မှလှပတဲ့တစ်ပင်လေးတစ်ပင်ကိုတွေ့တဲ့အဲ့ဒီတစ်ပင်လေးဟာတိတ်ပြီးထူးဆန်းနေတဲ့ကွယ်နှင်းတော်ထဲမှာပေါက်တဲ့တစ်ပင်လေးတွေလိုပဲတဲ့ကွယ်ဒီဒီလေးဟာထူးဆန်းတဲ့တစ်ပင်လေးကိုကြည့်ပြီးအင်းဒီတပင်လေးဟာသိပြီလာတာပဲဒီတပင်လေးကိုသူငယ်တော်ယေရှုလေးကိုလက်ဆောင်ပေးရင်ကောင်းမယ်လို့တွေးမိတဲ့ကွယ်အဲ့ဒါလိုတွေးမိပြီးဆွဲနှုတ်ပြီးသူ့အိမ်ကိုပြန်ယူသွားတာပေါ့နောက်ပြီးသူ့အမေကိုမိမေရေသမီးစုတောင်းတာသူငယ်တော်ယေရှုလေးကိုလက်ဆောင်ပေးဖို့ဘုရားသခင်စီစဉ်ပေးတယ်လို့ပြောပြတဲ့ကွယ်သူ့အမေကသမီးရဲ့ဖျားသခင်ဘယ်လိုစီစဉ်ပေးတယ်လဲလို့မေးလိုက်တဲ့အခါမှာသူအကြောင်းစုံပြောပြတဲ့သူ့အမေကလည်းသိသဘောကျသွားတာပေါ့ဒါနဲ့ဒီဒီလေးဟာသူ့ရဲ့တစ်ပင်လေးကိုပိုပြီးလှပအောင်သူ့မှာရှိတဲ့စက်ကူလေးတွေကစားစရာဘောလုံးလေးတွေနဲ့အယုတ်ကလေးတွေကိုတွဲလောင်းလေးတွေကျပြီးလှပအောင်ပြင်ဆင်တာပေါ့ကွယ်ပြီးတော့တစ်ပင်လေးကိုလည်းတစ်ပင်လက်ဆောင်လို့နာမည်ပေးလိုက်တဲ့ကွယ်ဒီဒီလေးလည်းအင်ကြီးအဝတ်အစားလဲပြီးသူ့ရဲ့တစ်ပင်လက်ဆောင်လေးကိုယူသွားပြီးတော့သူများတွေလက်ဆောင်ပေးတဲ့သူငယ်တော်ယေရှုလေးနာကိုမရေတရေဖြည်းဖြည်းလေးနဲ့သွားပေးတဲ့ကွယ်ဒူလေးတူမလေးတို့ရေအဲ့ဒီအချိန်မှာသူငယ်တော်ယေရှုလေးဟာဒီဒီလေးရဲ့တစ်ပင်လေးကိုသေးသေးချာချာစိုက်ကြည့်နေတဲ့ကွယ်ဒီဒီလေးလည်းတံပိုးရှိတဲ့လက်ဆောင်တွေအများကြီးရှိပါရဲ့နဲ့သူ့ရဲ့တစ်ပင်လက်ဆောင်လေးကိုပဲစိတ်ဝင်တစားကြည့်နေတဲ့အတွေ့သိပြီးကျဉ်နဝမ်းသာသွားပြီးတော့သူ့ရဲ့အိမ်ကိုပြန်လာတဲ့ကွယ်ဒီတစ်ပင်လက်ဆောင်လေးဟာအခုခေတ်ခရစ်စမတ်ရောက်တိုင်းခရစ်စမတ်တစ်ပင်လို့ပြောင်းလဲဖော်တွင်သွားတာပေါ့ကွယ်ဒါကြောင့်ခရစ်စမတ်ရောက်ပြီးဆိုရင်ကဘာနဲ့အဝန်းခရစ်စမတ်တစ်ပင်လေးတွေမပါရင်မပြီးအောင်ခရစ်စမတ်ကျင်းပကြတာပေါ့ခရစ်စမတ်တစ်ပင်လေးကိုသာမကဘူးအချို့နိုင်ငံကြီးတွေမှာဆိုရင်တစ်ပင်ကြီးတွေကိုတောင်လှပအောင်မုန်းမံပြင်ဆင်ကြတာပေါ့ကွယ်ဒူလေးဒူမလေးတို့ရေအခုခေတ်မှာဆိုရင်ခရစ်စမတ်ရောက်တိုင်းခရစ်စမတ်တစ်ပင်လေးကိုအလေးထားရုံမကဘူးကုန်တိုက်ကြီးတွေ၊ကုန်စုံဆိုင်ကြီးတွေနဲ့ခန်းနာတဲ့ဟိုတယ်ကြီးတွေမှာခရစ်စမတ်တစ်ပင်ကိုအလှဆင်ပြီးခရစ်စမတ်အမှတ်တရအဖြစ်ပြုလုပ်ထားကြတာပေါ့ကွယ်။ဒူလေးဒူမလေးတို့ရေ။ပုံပြင်လေးကတော့ဒါပါပဲ။ဒူလေးဒူမလေးတို့လည်းခ ခရစ်စမတ်ရောက်တိုင်းရယူခြင်းမဟုတ်ဘဲပေးဆက်ခြင်းအဖြစ်ခရစ်စမတ်မှာကိုယ်မှရှိတဲ့လက်ဆောင်လေးတွေနဲ့မုံမြတဲ့စိတ်ထားပြီးသူတစ်ပါးရဲ့စိတ်ကိုပျော်ရွှင်မှုပေးနိုင်ကြပါစေလို့ဒေါ်လေးလတ်လတ်ဆုတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့အားလုံးခရစ်စမတ်လက်ဆောင်ဆိုတဲ့ပုံပြင်လေးကိုနားတော်တာဆင်းရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။